တောင်တရုတ်ပင်လယ်ပြင်အတွင်းမလေးရှားကမ်းလွန်ပင်လယ်ပြင်ထဲကကမ်းလွန်ရေပိုင်နက်ကိုပိုင်ဆိုင်ဆောင်ဖော်ပြထားတဲ့တရုတ်မြေပုံအသစ်ကိုမလေးရှားအစိုးရကပုတ်ထုတ်နေမှာကန့်ကွက်ပေးချလိုက်ပါတယ်။ဘော်နီယိုကျွရှိမလေးရှားရဲ့တည်ထောင်စီးပွားရေးဆောင်ရေးပြင်နဲ့စာပန်းနဲ့စာရဝတ်ပင်လယ်ပြင်အထိတပတ်တက်တောင်းဆိုမှုတွေပါဝင်တဲ့စာမြေပုံကိုတရုတ်ကဒီသတင်းပတ်တဲ့ထုတ်ပြန်လ ပေါ်ပြထားတဲ့တောင်ကျုပ်ပင်လယ်ပြင်မှာတရုတ်နိုင်ငံရဲ့တောင်စုံမှုတွေကိုအသိအမှတ်မပြုချောင်းမလေးရှားနိုင်ငံခြားရေးဝန်ကြီးဌာနကတုံ့ပြန်ခဲ့ပါတယ်။တောင်ကျုပ်ပင်လယ်ရေဟာရှုပ်ထွေးပြီးအကဲဆက်တဲ့အခြေအနေလို့မလေးရှားအစိုးရကပြောပြီးဒီအငင်းပွားမှုကိုနိုင်ငံတကာဥပဒေအပေါ်အခြေခံပြီးငြိမ်းချမ်းစွာနဲ့ဆင်ခြင်တုံတရားနဲ့ခိုင်တွယ်ဖြစ်ရှင်းရမယ်လို့လည်းပြောပါတယ်။ မလေးရှားအနေနဲ့ရှစ်တောင်အရှာနိုင်ငံတွေချာနှိမ့်နှိုင်းဆောင်ရွက်လျက်ရှိတဲ့ပင်လယ်ရေကြောင်းဆိုင်ရာကျင့်တုံးဥပဒေတရက်ကိုပြတ်ထမ်းဖို့ထောက်ခံကြောင်းလည်းပြောပါတယ်။တရုတ်နဲ့အာဆီယံနိုင်ငံတွေချာတောင်ကျုပ်ပင်လယ်ထဲမှာရေပိုင်းနဲ့အငင်းပွားနေကြပြီးစကလုံးစစ်ပွဲတွေတင်းမာမှုတွေဖြစ်နေတာပါ။တရုတ်နိုင်ငံအနေနဲ့ရပိုင်권တောင်းဆိုဖို့အတွက်ဥပဒေအရခိုင်ခိုင်မာမာအခြေခံရှိကြ ြောင်းပြောဆိုနေတာဖြစ်ပါတယ်ရှင်။